စကိုင်းတိုင်းဝက်လက်မြို့မှာစစ်ကြောင်းတစ်ကြောင်းလုံးသေဆုံးကုန်တဲ့အထိစစ်ကောင်စီစစ်ကြောင်းဂျက်ပြတ်တိုက်ခိုက်ခံလိုက်ရတယ်လို့စီးရဲအခြေအနေသိရှိသူတွေက VOA ကိုပြောပါတယ်။လေးချင်ရီတင်တန်းချောင်းနဲ့ထောက်ပံ့တဲ့ပို့ဆောင်ရေးတပ်တို့ပါဝင်တဲ့စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဝက်လက်မြို့နယ်တဲကစီးရဲအခြေအနေကိုတော့ကုသညုံကပြောပြပေးပါမယ်ရှင
်။စကိုင်းတိုင်းရှီဘိုမြို့နယ်ကတမရအမှတ်၈လေးချင်ရီတင်တန်းချောင်းနဲ့ထောက်ပံ့နှင့်ပို့ဆောင်ရေးတပ်တို့ပါတဲ့အင်အား80ကျော်ကိုဝက်လက်မြို့နယ်၈မိုင်ခွာမှာရှိတဲ့မှတ်တိနဲ့မင်းကုန်းကြီးရွာကြားကာကွယ်တပ်ဖွဲ့တွေကဒီဇင်ဘာလ9ရက်နေ့မှာဂျားဖြတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။အင်အား89ယောက်ပါတဲ့စစ်ကောင်စီစစ်ကြောင်းကိုဂျားဖြတ်တိုက်ခိုက်မှုမှာ82ဦးသေဆုံးပြီးတော့6ဦးအရှင်ဖမ်းမိတယ်လို့နေပြည်တော်ကိုသိရှိတဲ့ဝက်လက်ပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်
။ထောက်ပံ့တယ်လို့လူတွေကရှိတယ်။သူအဲ့မှာလည်းဝါလာလို့လူကြတာတာအဲ့လိုဆိုလာ။ထောင်းနေရလည်းအကြမ်းကြတယ်။နော်ရဲ့မနေ့ကတော့သာသူဟာလည်းကူပါလိချင်းနဲ့လည်းလို့သူကခမစပ်ရတော့မင်းကုန်းနဲ့အစ်ကလာပေါ်တဲ့မဖြစ်ပေါ်နေကြပါတော့အဲ့အဲ့နာမှာဖြစ်တတ်တာဟိုတော်တော်ဒီကြောင်သူစင်းစားရတဲ့ကြားရတယ်ခုနကခုနကဒီဆုံးလာကခုနကတရားကိုကျွန်တော်ခံမိတာကို၆ရက်လို့ပြောလိုက်တယ်ဆက်ပြီးရကုန်းညာတော်လာတဲ့ဒီကြောင်လုံးကိုခုနကတော့ပြပြီးတော့ပါတယ်သူ၆ရက်ရှင်းခံမိတယ်ပေါ့နော်အဲ့ဒါဒီကြားပါလိုက်တာ
စစ်ကောင်စီစစ်ကြောင်းကြားဖြတ်တိုက်ခိုက်ခင်ရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ဆမ်မနာမှာထွက်လာတဲ့ဓာတ်ပုံတွေမှာတော့စစ်ကောင်စီဘက်ကတည်ဆုံသူတွေရဲ့ရုပ်လောင်းများပြားကိုတွေ့ရပါတယ်။အလားတူပဲဝက်လက်တောင်ချန်း၊စကိုင်းမြို့နယ်ကပ်နေတဲ့အုံနယ်ပုတ်ကြီးရွာနီးမှာလည်းစားတောင်မြို့နယ်ကနေပြီးတော့ထွက်လာတဲ့စစ်တပ်စစ်ကြောင်းကိုကာကွယ်တပ်တွေကဒဇမလ၄ရက်နဲ့၅ရက်တွေမှာတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က20နီးပါးတည်ဆုံ၃ဖမ်းမိရတယ်လို့ဝက်လက်ပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူကပြောပါတယ
်။အုံနယ်ပုတ်မှာဖြစ်တဲ့စစ်ကြောင်းကကျွန်တော်တို့ဒီဟောပေါ့ဆရာဝတ်ထွက်လာတဲ့စစ်ကြောင်းတွေအဲတော့လက်မှတ်ပုံတော့ကနေပေါ့မှာဟိုလာတဲ့ဟာသူအုံနယ်ပုတ်ရွာကျတော့ဖြစ်ပြီးဝင်လာဝင်ပြီးတော့အများကြီးတာပေါ့ကျွန်တော်တို့ဘက်ကဝင်လုံးတာပေါ့လေ။ဘာရင်းနေကြတော့လက်ဆက်ပြီးတော့ကျွန်တော်တို့ပါလို့တော့မနေ့ပိုင်းမှာတက်ပြီးတော့ပြန်လုံးရတာပေါ့နော်ထပ်ပြီးသုံးတော့နောက်ဆုံးဆယ်လောက်ကလုပ်တယ်သုံးရောက်အရှင်ခံရသုံးရောက်
တိုက်ပွဲပြင်းထန်ပြီးတော့စစ်ကောင်စီလေကြောင်းကနေအချိန်20ကျော်လာရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်နှစ်ရက်ဆက်တိုက်ပွဲဖြစ်ပြီးတဲ့နောက်အုံနယ်ဘုတ်ကြီးရွာကနေစစ်ကောင်စီစစ်ကြောင်းဆွတ်ခွာသွားတာမှုနေပြည်တော်ရှင်းလင်းရေးတွေဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ရှီဘူခိုင်အမှတ်18တိုင်ရင်ကသတင်းထုတ်ပြန်ထားပါတယ်လနဲ့ကင်ရအောင်တဲ့အညာဒေသမှာစစ်ကောင်စီစစ်ကြောင်းတစ်ကြောင်းလုံးသေဆုံးတဲ့အထိတိုက်ခိုက်ခံရတဲ့ဆိုတာဒါဒုတိယအကြိမ်ဖြစ်ပါတယ်။ပထမအကြိမ်တုန်းကဗုဒ္ဓလင်မြို့နယ်ထဲမှာဖြစ်ခဲ့တာပါ။အဲ့ဒီတုန်းကတော့စစ်ကောင်စီဘက်ကကြော့ပြန်နေပြီးရှင်းလင်းရေးတွေလုပ်ခဲ့လို့ရက်သား20ကျော်သေဆုံးပြီးနေအိမ်တွေလည်းမိလောင်ကျွမ်းခဲ့ပါတယ်။ဝက်လက်နေထဲမှာလည်းစစ်ကောင်စီရဲ့ကြော့ပြန်နေပြီးရှင်းလင်းရေးတွေအပြင်လေကြောင်းတိုက်ခိုက်မှုတွေရှိလာနိုင်လို့သတိထားပြီးတော့နေကြဖို့ဒေသခံတွေကိုအသိပေးပြင်ဆင်ဆောင်ရွက်ထားတယ်လို့ကာကွယ်တပ်ဖွဲ့တွေကတော့ပြောပါတယ်ခင်ဗျာ။